မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့မြို့နယ်တွေပို့တိုးလာပြီးတော့ချင်းပြည်နယ်ကမြို့နယ်ရှိကူမှာမနေ့ကစပြီးတော့အင်တာနက်ဖြတ်ခံထားပါတယ်။ကချင်ပြည်နယ်ဖားကတ်မှာဆိုရင်အင်တာနက်ဖြတ်ထားတာတလအနီးပါရှိနေပါပြီ။အဲဒီကဒေသခံတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုရနိုင်ကတင်ပြထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်အပါဝဲမြို့နယ်ရှိခုမှာအင်တာနက်ဆက်သွယ်ရေးကိုမနေ့ညနေပိုင်းကစပြီးတော့ဖြတ်တောက်လိုက်တာပါ။အခုလိုအင်တာနက်မရတော့တာကြောင့်ဒေသခံတွေအတွက်အဆအဆအခက်ကြုံနေရတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်က VOE ကိုပြောပါတယ
်။ဟုတ်ကဲ့အကိုဟောစင်ပါ23ရက်6နိုင်ခွဲကလေးကနေသူတို့ဖုန်းလိုင်းအင်တာနက်လိုင်းကလုံးဝမရတာကိုဖုန်းပြောလို့ပဲရတယ်ကို။ဟုတ်ကဲ့အကိုဟောပြပရောက်နေတဲ့ဟောသသမင်းကြီးကတရှိုးဆိုဝင်းမင်းလေးနဲ့ပတ်စံလွှဲတာတွေကိုဟောပုံမှန်နေ့စဉ်ကိုလွှဲနေကြတာလေးကိုအဲဒါတော့မဆိုအသွင်းအထုပ်တွေကတော်တော်လေးကိုပြောမယ်ဆိုရင်အခက်ခဲကိုဖြစ်သွားတာကိုအစိုးရဘယ်မှာလဲလုံးဝထုတ်လို့မရတဲ့အနေအထားတွေကိုတွေးနေရတယ်ကို။ဟုတ်ကဲ့အခက်ခဲတွေကတော့တင်းအချက်လက်ကတော့ဥမာပြောမယ်ဆိုရင်ဒီဗီဒီယိုကိုပဲအားကိုးပြီးတော့တင်းကိုနားထောင်နေရတဲ့အနေအထားပဲဖြစ်နေပါတယ်ကို
။မန္တလေးတိုင်းမှာမြင်းညံတဲ့မိုးကုတ်မကွေးတိုင်းမှာဆိုရင်ဂံကောမြိုင်ထီးလင်းတဲ့တောင်တွင်းကြီးသခိုင်းတိုင်းမှာအရာတော်ရင်းမပင်ကဏီပလဲရေဥ30နဲ့ဘုဒ္ဓလင်ချင်းပြည်နယ်မှာပလတ်ဝအပါဝင်မြို့နယ်6ခုနဲ့ကချင်ပြည်နယ်ကဘာကန်မြို့နယ်တွေမှာဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့လမ်းညွှန်ချက်အရအင်တာနက်ပိတ်ထားတဲ့ဆိုတာကို MPD Call Center ကတဆင့်သိရပါတယ်။အင်တာနက်မရတဲ့အတွက်သတင်းကိုအချိန်နဲ့တပင်းညီမသိရတဲ့အပြင်ကျန်တဲ့ကိစ္စတွေမှာပါနောက်ကျနေတယ်လို့ဘာကန်ဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဟောမှာအင်တာနက်ဖြတ်တောက်ခံရတော့ဟောတော့တစ်လနီးပါးတော့ရှိတယ်ဒီကတော့ကျွန်တော်တို့ခုလောလောဆယ်စစ်သား ID ဖြစ်မှာအချိန်နဲ့တပြေးညီပေါ့ကျွန်တော်နီးပညာတိုးတက်နေဖြစ်ပြီးမှကျွန်တော်ဒီဖက်ကမှအင်တာနက်ဖြတ်တောက်ကုန်တော့အင်မတန်တော့သိုးတာပေါ့စီးပွားရေးလူမှုရေးနိုင်ငံရေးအတိပညာနောက်ကျတယ်လို့ကျွန်တော်ဒီစီးပွားရေးနဲ့ကျွန်တော်နောက်ကျတဲ့အပိုင်းနဲ့အများကြီးရှိတာပေါ့နော်ဟိုမှာဒီနေ့တကယ်ကိစ္စတွေဘယ်လိုဖြစ်တယ်လဲဒီနေ့ဖက်ကရဲ့ဝင်းကျင်မှာဘာဖြစ်လဲဆိုတော့ဒီတင်းနဲ့ပတ်တဲ့ update တော့ကျွန်တော်တို့မဖြစ်ဘူးပေါ့တစ်ခုနဲ့တစ်ခုဒီဟိုကနောက်ကျတာပေါ့နော်
ပြီးခဲ့တဲ့နှစ်တွေကစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့ခြင်းတုန်းကရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတနစ်ကြောကြာအင်တာနက်ဖြတ်ထားခဲ့မှုပါတယ်။ American ခြေစိုက် Freedom House အဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစိုးရခံစားထဲမှာမြန်မာနိုင်ငံကိုတတိယအစိုးဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ်။မြန်မာထက်ဆိုးတဲ့နိုင်ငံတွေအဖြစ်နဲ့အီရန်နဲ့တရုတ်တို့ပဲရှိပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အင်တာနက်ကိုပိတ်ပစ်ခဲ့တာ၊ Social Media ကိုပိတ်ပင်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်တွေကိုရုပ်သိမ်းခဲ့တာနှီးပညာကုမ္ပဏီတွေစီကနေအင်တာနက်အသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်အလက်တွေပေးဖို့အတင်းကျပ်တောင်းယူခဲ့တာစတဲ့လုပ်ရက်တွေကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ